တဟီရမ်မြို့မှာအသက်ခံရတဲ့ဟာမတ်အဖွဲ့နိုင်ငံရေးခေါင်းဆောင်အစ်ရှမေလ်ဟာနီယေရဲ့ဇာပနာအခမ်းအနားကိုအီရန်မှာဒီကနေ့ကျင်းပခဲ့ပါတယ်။သူအသက်ခံရတဲ့အတွက်ဒေသတွင်းမှာပဋိပက္ခတွေပုံပုံကျပြလာမဲ့အပေါ်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။ဇာပနာအခမ်းအနားကိုအီရန်ရဲ့ဘာသာရေးအုပ်ဆောင်အယာတိုလာအလီခါမနီနဲ့သမရသည်မဆုပဇက်စကီယန်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဟာနီယေရဲ့ရုပ်လောင်းကိုတော့သူယုံထိုင်တဲ့ကာတာနိုင်ငံမှာပဲမနှက်ဖြန်တောက်ကြနေမှာမြေမြုပ်တကြိုသွားမယ်လို့အီရန်အစိုးရကပြောပါတယ်။မွန်ဂိုလီးယားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတော့ဟာနီယေအသက်ဖြတ်ခံရမှုနဲ့ပတ်သက်လို့မတ်ချက်တစ်စုံတရာမပေးပေမဲ့အရှိလေပိုင်းဒေသမှာတည်ငြိမ်မှုရရှိရေးလှုံ့ဆော်ကြဖို့တိုက်တွန်းခဲ့ပါတယ်။လက်ရှိအချိန်မှာအကြမ်းဖက်မှုတွေ၊ထိခိုက်သေးခြင်းမှုတွေ၊မလုံခြုံမှုတွေဒေသတွင်းမှာတိုးမြင့်ဖြစ်ပေါ်နေပြီးဒီတန်တရာတွေကထွက်နိုင်ဖို့အတွက်အမေရိကန်ကဥဆောင်ကြိုးပမ်းနေတဲ့အပြစ်ခတ်ရက်ဆယ်ရည်ရရှိအောင်လှုံ့ဆော်ကြဖို့လိုအပ်ကြောင်းအဲ့ဒီအပြစ်ခတ်ရက်ဆယ်ရည်သဘောတူညီချက်ဟာလည်းရနိုင်ခြင်းရှိုံနဲ့မကဘဲရကိုရရမှာဖြစ်တဲ့အကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတော့ဟာနီယေလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ဟက်စ်ဘိုလာခေါင်းဆောင်တဦးကိုလေဗနွန်နိုင်ငံဘေရုတ်မြို့တော်မှာအစ္စရေးကတပ်ဖြတ်လိုက်တဲ့ဖြစ်ရပ်တွေဟာဒေသရင်းတင့်မာမှုတွေဖြစ်စေနိုင်တဲ့အန္တရာယ်ရှိတဲ့အရှင်မြင့်ဖြစ်ပေါ်မှုတွေလို့ပြောပါတယ်ခင်ဗျာ